မြမအစိုးရဘက်ကနေပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်ပထမဦးဆုံးအကြိမ်ကြိုတင်ညှိနှိုင်းဆွေးနွေးပွဲတွေကိုဒီကနေ့ဖေဖော်ဝါရီလ20ရက်နေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့ Holiday Inn မှာပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲတွေအတွင်းမှာနိုင်ငံရေးဆွေးနွေးပွဲကြီးဖြစ်လာဖို့မူပေါင်းတွေနဲ့နေရာသတ်မှတ်ချက်တွေကိုကြားကန်တွေကစောင့်ကြည့်အကဲခံနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းသဘောတူညီချက်တွေတော့ချမှတ်နိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောင်မဲအေးမာကပြောပြပေးပါမယ်ရှင်။
မြန်မာအစိုးရဘက်ကသမရယုံဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုအဆင့်ညီညာရေးဖော်ဆောင်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတစ်ခုဖြစ်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ဟာနိုင်ငံရေးဆွေးနွေးပွဲကြီးဖြစ်လာစေဖို့အတွက်ပထမဦးဆုံးအကြိမ်ဖြစ်ဖေဖော်ဝါရီလ20ရက်နေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ UNFC ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာကတော့ဆွေးနွေးပွဲရဲ့အခြေအနေကိုအခုလိုပြောပြပါတယ
်အဓိကကတော့ကျွန်တော်တို့ဆွေးနွေးပွဲကောင်းစဉ်ကအကျိုးညှိနှိုင်းဆွေးနွေးပွဲကိုပေါ်လာ哦
ဟုတ်ကဲ့
ဒါကြောင့်အကျိုးနိုင်ငံရေးဆွေးနွေးပွဲကလာမယ်မကြခင်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတပြင်းစင်တဲ့အနေနဲ့အကျိုးညှိနှိုင်းကြတာအဓိကအကြောင်းအရာတော့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်ဖို့အကျိုးညှိနှိုင်းတယ်အဲ့ဒါပေါ့ဒါအဓိကဟု
တ်
ကဲ့တို့ကမှနိုင်ငံရေးဆွေးနွေးပွဲအတွက်အခွင့်အာဏာမပေါ်ဘူးလေဘယ်အစိုးရမှမဖိတ်ခေါ်ဘူးဟုတ်ကဲ့တပတ်ကတော့ကိစ္စရချင်းရင်းနှီးမလုံတော့ဘူးကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲလိုတယ်လို့ပြောတော့အဲ့ဒါနိုင်ငံရေးဆွေးနွေးပွဲအတွက်ဒါဆလဘနခတ်သဘောတူတဲ့ခါကျတော့ဒါကျွန်တော်တို့ရဲ့ကောင်းမွန်တဲ့ရလာပေါ့ဗျာအဲ့ဒါဒီခါလည်းဟိုရောမဟုတ်ပါဘူးစင်တာမြင်တာတော့မဟုတ်ပါဘူးတရွေ့ရွေ့သွားမှာပေါ့တရွေ့ရွေ့သွားမှာအဲ့ဒီလိုပါ
ပြည်တော်စုအဆင့်ညီညာရေးဖော်ဆောင်ရေးအဖွဲ့ဘက်ကတော့နိုင်ငံတော်သမရယုံဝင်းကြီးဦးအောင်မင်းကဦးဆောင်ခဲ့ပြီးဦးခင်ကြီးဦးအောင်မြင့်ဦးထွန်းထွန်းဦးတို့ပါဝင်အဖွဲ့ဝင်18ဦးပါဝင်ခဲ့တယ်လို့ UNFC ဘက်ကတော့အဖွဲ့ခေါင်းဆောင်အဖြစ် UNFC ရဲ့အထွေထွေအတွင်းမှုလည်းဖြစ်မွန်ပြည်သက်ပါတီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးနိုင်ဟန်သာကဦးဆောင်ခဲ့တာဖြစ်ပါတယ်အကျိုးညှိနှိုင်းဆွေးနွေးပွဲတွေမှာတော့နိုင်ငံရေးဦးတည်ချက်နိုင်ငံရေးဆွေးနွေးပွဲအတွက်လိုအပ်တဲ့မူပေါင်းတွေနိုင်ငံရေးဆွေးနွေးပွဲအတွက်လိုအပ်တဲ့အချိန်စရားတွေနိုင်ငံရေးဆွေးနွေးပွဲမှာချမှတ်ရမယ့်အစီအစဉ်တွေကြိုတင်ညှိနှိုင်းရေးဆွဲချက်တွေနဲ့နိုင်ငံရေးဆွေးနွေးပွဲအတွက်နေရာနိုင်ငံရေးဆွေးနွေးပွဲလှုပ်ဆင်ကာလအတွင်းကြားခံဆောင်ရွက်ပေးမဲ့သူတွေစောင့်ကြည့်အခက်ခဲမဲ့သူတွေနဲ့တက်တင်များထားရှိရေးတွေတိုင်းရင်းသားလူမျိုးတွေရဲ့ညီညာရေးဆိုင်ရာလုပ်ငန်းတွေ6ချက်တွေပါဝင်ကြောင်းနှစ်ဖက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ် UNFC ဘက်ကတော့ဘယ်အချိန်မှဖြစ်လာမယ်ဆိုတာကိုအတိအကျမပြောနိုင်သေးတဲ့အကြောင်းတွေကိုလည်းအခုလိုပြောပြပါတယ်ကျွန
်တော်တို့အချိန်ကြာဆွဲနေတော့မှာဗျ2014လား2015လားဟိုဘက်လုံလားသို့တော့အဲ့ဒီနောက်နိုင်ငံရေးဆွေးနွေးပွဲအတွက်လုပ်ငန်းစဉ်တွေဖွင့်ဝါကြီးဖွဲ့ဝါဒီကားထဲမှာလောက်သွားမယ်လေ။မလာတခါတော့တွေ့ပြီးတော့အဲ့ဒီဟိုနိုင်ငံရေးဆွေးနွေးပွဲအတွက်ပြင်ဆင်တဲ့အားတွေလောက်သွားမယ်။ပြင်ဆင်ချိန်လောလောတိုင်းဆိုတော့လည်းကျွန်တော်တို့ကစမေးရတာ။ဒါမဲ့ကျွန်တော်တို့ policy ကတော့ဟိုပါပေါ့။ဒီလွတ်လပ်အမေရိကန်ကနေပြပနိုင်ငံပေါ့ဒါကျွန်တော်တို့ဘက်ကနောက်တစ်ခါချွတ်တော်ပြင်ပပေါ့ဒါကျွန်တော်ဘက်ကကိုဘက်ကယူပဲလဲညာလိုက်ချင်မှလိုက်ပေါ့။သူ့ဘက်ကိုဘက်ရှိတော့ဒီအစိုးရဘက်ကလည်းပါတောင်းဆိုမယ်ကျွန်တော်မသိဘူးပါဗျာသူကသဘောတူတဲ့အချက်ကိုရှင်းနေကြမရလဲနောက်တစ်ခေါက်တွေနောက်ခေါက်တွေကြမှာသဘောတူတဲ့အချက်ကိုရောက်မယ
်အကျိုးပြင်ဆင်ရေးကာလနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်တစ်လျှောက်မှာ UNFC အဖွဲ့ဝင်တွေရဲ့နေမြေတွေအတွင်းမှာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေပညာရေးကျန်းမာရေးစတဲ့ကိစ္စရပ်တွေကိုနိုင်ငံတကာကပံ့ပိုးမှုတွေဆက်လှုပ်ဆောင်နိုင်ဖို့တွေပါဝင်ပါတယ်ဒါအပြင်နှစ်ဖက်အလို့အဖွဲ့တွေတွဲဆုံဆွေးနွေးနိုင်ရေးအပြင်နိုင်ငံရေးဆွေးနွေးပွဲကြီးအမြန်ဆုံးဖြစ်လာစေဖို့အတွက်နှစ်လတကြိမ်လောက်တွဲဆုံနိုင်ဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ် UNFC ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးဒီအဖွဲ့တွေထဲမှာကချင်လွတ်မြောက်ရေးအဖွဲ့ KIO လည်းပါဝင်ပါတယ်မြန်မာအစိုးရနဲ့ KIO တို့ဟာ18နှစ်ကြာအပြစ်ခတ်ရက်စဲပြီးကမှ2011ခုနှစ်ဇွန်လကစပြီးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်ခဲ့တာပါကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေသေးတဲ့အတွက်တိုင်းရင်းသားတွေနဲ့မြန်မာအစိုးရကြားမှာဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ KIO အပါအဝင်တိုင်းရင်းသားတွေဘက်ကအပြစ်ခတ်ရဲစဲရဲတွေခိုင်မာစေဖို့အတွက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့ကိုပဲဒီဇိုင်းမမတ်တောင်းဆိုလာခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတိုက်ပွဲတွေဖြစ်နှံဖြစ်ခဲ့တဲ့ KIO နဲ့မြန်မာအစိုးရဘက်ကကိုယ်စားလှယ်တွေကတော့ဒီလကုန်မှာတော့ညီညာရေးအတွက်တိကျတွေ့ဆုံဖို့ရှိပေမဲ့နေ့ရက်အတိအကျတော့မသိရှိရသေးပါဘူးရှင်။